ပြည်တွင်းငယ်ရန်စီမြစ်ထက်မုန်တိုင်းကျနေချိန်မှာတိမ်မောက်သွားတဲ့ခီးစဉ်တင်မောဘောကပျောက်ဆုံးနေသူလူပေါင်း430ကျော်ကိုကယ်ဆယ်လုပ်သားတွေဒီကနေ့မှလည်းဆက်လက်ရှာဖွေနေကြပါတယ်။အသက်ကြီးတဲ့ခီးသွားတွေအများစုလိုက်ပါသွားခဲ့ပြီးမနေ့နောက်ပိုင်းကတိမ်မောက်သွားတဲ့တင်မောကနေရှာဖွေကယ်ဆယ်နိုင်သူ14ယောက်ပဲရှိသေးတယ်လို့လည်းအစိုးရဘက်သတင်းကဖော်ပြခဲ့ပြီးသေဆုံးသူ18ယောက်ရှိပြီလို့လည်းအတည်ပြုထားတာပါ။ဒီထဲမှာပြောင်းပြန်မှောက်နေတဲ့တင်မောတွေက၄ခုနဲ့နေရာတွေမှာအသက်ရှင်ရဲ့ပြိမိနိုင်နေတဲ့ခီးတွေတွေကိုရှာဖွေနိုင်မှုအရေးပေါ်ကယ်ဆယ်လုပ်သားတွေတင်မော1 5တန်ကူရီကိုဖောက်နိုင်အောင်လည်းကြိုးစားနေကြပါတယ်။လေပြင်းတက်ခတ်ပြီးမိုးကြီးနေတဲ့အတွက်ကယ်ဆယ်လုပ်ငန်းတွေမှာအခက်အခဲတွေကြုံနေကြပြီးမြင့်ရည်ကြီးကြောင့်တင်မောကဆိုရင်လည်းမြောက်ပိုင်းကို3ကီလိုမီတာလောက်ထိရွှေ့သွားခဲ့တာပါ။ပြဆုံးနေသူတွေကိုတော့ရင်းကုန်သမား135ယောက်ကတညာလုံးရှာဖွေခဲ့ကြတယ်လို့လည်းစင်ဝါသတင်းဌာနကဖော်ပြထားပြီးကယ်ဆယ်လုပ်ငန်းကိုတော့ရင်းရင်း48ဆင့်စစ်သား3000ကျော်နဲ့ဆောင်ရွက်နေပါတယ်။တင်မောကတင်းလာနေနောက်ပိုင်းတော့ကရုတ်တရက်ပြင်းထန်တဲ့မုန်တိုင်းနဲ့ကြုံရာကမိနစ်ပိုင်းအတွင်းမှာပဲတိတ်မောက်သွားခဲ့တာပါ။အသက်မတိလွံ့မြောက်လာတဲ့တင်မောကပတိန်နဲ့အင်ဂျင်နီယာကျုပ်တို့ကတော့လေဆင်နှမောင်းတန်ခံခဲ့ရတယ်လို့ပြောဆိုထားကြပြီးအဖြစ်ပြက်နဲ့ပတ်သက်လို့သူတို့နှစ်ဦးစလုံးကတော့ရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းနေပါတယ်။